မြန်မာစစ်အုပ်ကကျင်းသားတွေကိုလူငယ်ချမ်းသာကွင့်ပေးဖို့စီစဉ်နေပါတယ်ဆိုပြီးလူညုံရေးကောင်စီမှကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးတန်းဆွေကပြောခဲ့ပြီးမယ်လူညုံရေးကောင်စီကအရေးယူဖို့ဆုံးဖြတ်မှာကိုစစ်အုပ်ဘက်ကစိုးရိမ်နေတဲ့သဘောရှိပါတယ်အဲဒါကြောင့်လည်းမြန်မာနိုင်ငံဟာနိုင်ငံတကာညှိနှိုင်းရေးနဲ့လူညုံရေးကိုချင်းချောင်းနေတာမဟုတ်တဲ့အတွက်လူညုံရေးကော
City Council action is unwarranted.
Mr. Gambari မြန်မာနိုင်ငံလာတော့ကကုလသမဂ္ဂအဆိုပြုတဲ့စီးပွားရေးဖိုရမ်မျိုးထူထောင်ပေးစရာမလိုအနောက်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုကိုသာရုပ်သိမ်းပေးဖို့လိုတယ်လို့စစ်ဆိုးကပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းကအပြတ်ပြောခဲ့ပါတယ်။အမေရိကလူညွေးကောင်စီမှာတော့မြန်မာနိုင်ငံမှာအမျိုးသားစီးပွားရေးဖိုရမ်တစ်ခုတည်ထောင်ရေးကုလသမဂ္ဂအဆိုပြုချက်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲအတွက်ကုလသမဂ္ဂကျွမ်းကျင်မှုအကူအညီပေးရေးကိုလည်းမြန်မာအစိုးရကပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအမြဲတမ်းကိုယ်စားလှယ်ဦးတန်းဆွေကပြောတဲ့အတွက်စစ်ဆိုးကလေတံပြောင်းသွားပါတယ်။အမေရိကလူညိုရေးကောင်စီမှာမြန်မာအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကတုံ့ပြန်ပြောဆိုရမှာကုလသမဂ္ဂဆိုင်ရာပြင်သစ်အမြဲတမ်းကိုယ်စားလှယ်တဦးကပဲတင်းတင်းမာမာပြောသွားတာတွေ့ရပါတယ်။ဘန်ကီမွန်ကနိုင်ငံတကာအတိုင်းအဝန်းရဲ့မျှော်လင့်ချက်တွေယူသွားပြီးမဲ့စစ်ဆိုးကပူးပေါင်းမှုညှင်းဆို့ခဲ့တဲ့ပြင်ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ပါခွင့်မပြုခဲ့ပါဘူး။ဒီအချက်ဟာအမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းကိုစစ်ဆိုးကညှင်းဆို့တဲ့သဘောဖြစ်တယ်မြန်မာစစ်ဆိုးကဟာလုံခြုံရေးကောင်စီရဲ့တောင်းဆိုချက်တွေကိုမလိုက်နာတဲ့ပြင်ဒီတောင်းဆိုချက်တွေနဲ့ဆက်ကျင်တဲ့ဆုံးဖြတ်ချက်တွေပါချမှတ်နေပါတယ်အစ်စစ်မှန်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းဆိုတာကြိုတင်သတ်မှတ်ချက်တစ်ခုဖြစ်ပြီးဒီထဲမှာဒေါ်ဆန်းစုကြည်လွှတ်ပြီးရေးကအဓိကအစိပ်ပိုင်းဖြစ်တယ်အထွတ်ပေါက်ပိတ်နေတဲ့လက်ရှိအခြေအနေအတွက်နိုင်ငံတကာကဘာမှမလုပ်ဖဲနေဖို့အကြောင်းမရှိပါဒေါ်ဆန်းစုကြည်ကိုအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ချက်ချရင်လုံညိုရေးကောင်စီကခိုင်ခိုင်မာမာတုံ့ပြန်မှဖြစ်တယ်လို့ပြင်သစ်ကိုယ်စားလှယ်ကပြောဆိုသွားတာပါ။အဲကုလသမဂ္ဂဆိုင်ရာအမြဲတမ်း UK နိုင်ငံကိုယ်စားလှယ်ကတော့ဒေါ်ဆန်းစုကြည်ကိုလက်ခံနိုင်တဲ့စီရင်ချက်မျိုးချတာအပါအဝင်တိုးတက်မှုတွေမရှိခဲ့ဘူးဆိုရင်နိုင်ငံတကာအတိုင်းအဝန်းရဲ့စိုးရိမ်မှုကိုစစ်ဆိုးကအပြုသဘောလက်ခံလာအောင်တိုက်တွန်းတဲ့နည်းနဲ့နိုင်ငံတကာအတိုင်းအဝန်းကခိုင်ခိုင်မာမာတုံ့ပြန်သင့်တယ်လို့ပြောပါတယ်။အဲအမေရိကန်ကတော့မြန်မာစစ်ဆိုးကနားလည်ထားဖို့ကလုံခြုံရေးကောင်စီစပွဲမှာထိုင်နေတဲ့နိုင်ငံတွေအားလုံးကူညီဖို့အသင့်ရှိတယ်ဆိုတာဖြစ်ပါတယ်။အဲမြန်မာနိုင်ငံတွင်ပြည်ထနာပေါင်းစုံကိုအတိုက်ခံတဲ့တိုင်းရင်းသားတွေပါဝင်တဲ့စစ်မှန်တဲ့ဆွေးနွေးတဲ့နှီးမျိုးနဲ့သာဖြည့်ရှင်းနိုင်မှာဖြစ်ပြီးတရားဝင်အနေထားမဟုတ်တဲ့အစီအစဉ်တွေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ပြောတော့ပါတယ်။အဲမြန်မာအရေးနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကတုံ့ပြန်မှုအနောက်နိုင်ငံတွေကတောင်းဆိုနေပေမဲ့တရုတ်ရဲ့သဘောထားကိုကြည့်ဖို့လိုပါတယ်။အခုလက်သမကဆိုင်ရာတရုတ်အမြဲတမ်းကိုယ်စားလှယ်လျူချင်းမင်ကတော့မြန်မာနိုင်ငံရဲ့တိုးတက်မှုတွေကိုမသိကြအောင်စောင့်နေမယ်ဆိုရင်တရားမျှတမယ်မဟုတ်ပါမြန်မာနိုင်ငံရဲ့ပြဿနာတွေကိုအနောက်တိုင်းနည်းနဲ့ဖြေရှင်းလို့မရတာထင်ရှားနေပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာကဒဏ်ခတ်ထားတာကိုရုပ်သိမ်းမယ်လို့တရုတ်ကမျှော်လင့်ပါတယ်မြန်မာနိုင်ငံတွင်အဖြစ်ပျက်တွေဟာပြည်တွင်းရေးသာဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ညှောမှုမရှိတဲ့လျောက်မြန်မာစစ်ဆိုးရကသာကင်တွယ်ဖြေရှင်းသင့်တယ်မြန်မာနိုင်ငံပေါ်အထူးကြံလုပ်ပြီးဒဏ်ခတ်တာကိုတရုတ်ကဆန့်ကျင်ပါတယ်ဒီသဘောထားတိုင်းတရုတ်ကဆက်လက်ယက်တီသွားမှာဖြစ်တယ်လို့ပြောင်ပြောင်တင်းတင်းပြောဆိုပါတယ်။အဲသဘောကတော့မြန်မာကိုလွန်ညွှန်ရေးကောင်စီကဒဏ်ခတ်ရင်ဗီတိုသုံးပြီးကန့်ကွက်မယ်လို့တရုတ်ကကြိုတင်အာမခံလိုက်တဲ့အဓိပ္ပာယ်ဖြစ်ပါတယ်။အခုလိုမြန်မာစစ်ဆိုးရဘက်ကပင်းနေတဲ့တရုတ်ဟာမြန်မာပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကယူဆပါတယ
်။ဒီလိုအခြေအနေမှာတော့လွန်ညွှန်ရေးကောင်စီကအမှတရုတ်တို့ဗီတိုကင်နိုင်တဲ့ပုဂ္ဂိုလ်တွေကပူးပေါင်းပါဝင်ခြင်းမရှိရင်တော့ဟုတ်တိတ်ပြီးတော့မျောလင်းလို့မရဘူးလို့ပဲကျွန်တော်ထင်ပါတယ်။အခုနတရုတ်ကပြောတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်ပြောချင်တာကတရုတ်နိုင်ငံဟာမြန်မာနိုင်ငံအစိုးရရဲ့မိတ်ဆွေပဲမြန်မာပြည်သူလူထုရဲ့မိတ်ဆွေတော့မဟုတ်ဘူး။မြန်မာပြည်သူလူထုရဲ့ရန်သူလို့ပြောရင်တော့ရတယ်ဗျ။အ
ဲ့တော့ချုပ်ပြီးပြောမယ်ဆိုလို့ရှိရင် Mr. Ban Ki-moon ဒီကုလသမဂ္ဂမှာတင်ပြဆွေးနွေးတဲ့အချက်တွေနဲ့ပတ်သက်လို့တခြား member လူညွေးကောင်စီဝင်တွေကထောက်ခံကြပြီးမဲ့တစုံတရာအရေးယူဖို့အလားအလာတော့တော်တော်နည်းနေတဲ့သဘောတွေ့ရတယ်။အဲ့တော့ဒီ NLD အနေနဲ့ဘာမျိုးဆက်ပြီးတော့ဒီကုလသမဂ္ဂအခမ်းအနားကိုအဲကြိုက်ွယ်ဆောင်ရွက်သွားဖို့အစီအစဉ်ရှိလဲခင်ဗျ။အ
ဲကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ကုလသမဂ္ဂကိုလည်းကျွန်တော်တို့ရဲ့သဘောထားကိုအသိပေးဖို့စီစဉ်နေပါတယ်။အဲ့တော့ဆိုလိုတာကတော့အဓိကဖြစ်တော့လုံခြုံရေးကောင်စီအနေနဲ့ကတိတိကျကျဆောင်ရွက်ဖို့လုပ်ငန်းစဉ်တစ်ခုလုပ်နေတယ်။အခုမနေ့ကတွေ့တယ်ဆိုတဲ့အချိန်ကအချိန်ကိုဆွေးနွေးရုံမရှိတဲ့ဘာအဆိုပြုချက်မှမရှိဘူး။အဲ့တော့အဆိုပြုချက်တစ်ခုနဲ့အဲ့လိုစတင်မှသာကျွန်တော်တို့မျှော်လင့်ချက်ရှိနိုင်တယ်လို့ကျွန်တော်တော့အဲ့လိုပဲညံ့တယ်
Ekulatamaga to him mucho bangimo, Yamanga Yaunizim, and a dinet didan tree people, Mulaga season matabi me, didan twilu ya on look bigeba relu, kulatamaga sayam yama miran kuzele utan swiga, lunyu kausima gulu pyogebare.
We also even accommodated the arrangement for the Secretary General to meet separately with the representative from the NLD party, though it was not included in the original program.
Torashimakmya. Sisua Pega Bangimungo NLD net Titan Tree people season Mashida down Titan Tree on Lok Bigeba Relu, Lunyui Councilu Niyama Pioni Raha, NLDU Ataikam Party Tialu Line Mataro de Bola. Bangimunga Bojumuji Tanshuigu Jesu Tini on Lok de Bola, Sheshen Lene Mashi Bulu, Yangon Nangai Logama, Weban Nijoma, Kmya.